ကိုယ်တော်သာပါတဲ့ကြောင့်နိုင်ငံကိုကိုဘာသာပိတ်ဆို့ထားလိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံဟာငတ်မခေါင်းပါမဲ့အန္တရာယ်အလားအလာအရှိဆုံးဖြစ်နေတယ်လို့ကုလသမဂ္ဂရဲ့မြောက်ကိုရီးယားဆိုင်ရာလူခွင့်ကိုယ်စားလှယ်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကြောင့်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကိုလည်းလျှော့ပေးတင်ပါတယ်လို့ဗိုလ်ကြီးနေကသူကဆိုပါတယ်။မနေ့စောပိုင်းကစပြီးမြောက်ကိုရီးယားဟာနိုင်ငံတွင်းအဝင်ထွက်ကိုပိတ်ထားခဲ့တာကြောင့်စီးပွားရေးထိခိုက်ခဲ့ပြီးအဓိကကုန်သွယ်ဘက်တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးကသူတို့ချောက်ချောက်ပဲရှိခဲ့ပါတယ်။မြောက်ကိုရီးယားမှာစားနပ်ရိက္ခာကျတဲ့ရှိနေပြီလို့နိုင်ငံတော်ပိုင် KCTV ကကြော်လာတော့ကဝန်ခံခဲ့ပြီးလက်ဆိုင်ပြိုးရေးကဏ္ဍကလည်းဖုတ်လိုက်ဖုတ်လိုက်ဖြစ်နေတာကိုသတိပေးခဲ့ပါတယ်။အဲဒီလမှာပဲခေါင်းဆောင်ကင်ဂျုံအန်းကစားနပ်ရိက္ခာချင်းကြီးကကြက်တက်ထက်ကျလာနေတယ်လို့ပြောခဲ့ပါတယ်။သူ့ရဲ့ယူကလီးယားနဲ့တိုက်ချင်းပြစ်ဒုံးကြီးအစီအစဉ်ကြောင့်မြောက်ကိုရီးယားနိုင်ငံပေါ်နိုင်ငံတကာကအမျိုးမျိုးပိတ်ဆို့ရေးယူထားတာပါ။ငတ်မခေါင်းပါမှုတန်းအခမ်းအနားနိုင်ဆုံးကကလေးနဲ့တက်ကြီးရွယ်တွေဖြစ်ပြီးလူသားချင်းစာနာထောက်ထားမှုနဲ့အသက်ကယ်တင်ရေးအထောက်အကူလိုနေတဲ့အချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အဲဒီလိုပိတ်ဆို့အရေးယူထားတာတွေကိုပြန်လည်တုံ့ပြန်ပြီးလျှော့ပေးတင်ပါတယ်လို့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တိုမတ်စ်တင်ထနာကတိုက်တွန်းလိုက်ပါတယ်။